တူနီရှားနိုင်ငံမှာအဓိကတိုက်ခန့်ကနိုင်ငံရေးသမားတအူလှုပ်ချန်တက်ဖြတ်ခံခဲ့ရပြီးတဲ့နောက်စန္ဒပြပွဲတွေဇက်တိုက်ဆိုးသလိုဖြစ်ပွားနေရမှာစနေနေ့မှာတော့အဆောက်အဦလွတ်တော်အဆောက်အဦအပြင်မှာစန္ဒပြသူတွေကိုရက်တက်ဖွဲ့ကမျက်ရည်ယိုဘုံတွေအုံပြုဖြုတ်ခွဲခဲ့ပါတယ်စန္ဒပြသူတွေကလွတ်တော်ကိုဖျက်သိမ်းဖို့အတွက်တောင်းဆိုခဲ့ကြတာပါတူနစ်မြို့အတွင်းမှာပဲအစိုးရကိုထောက်ခံသူတွေကလည်းစန္ဒပြပွဲတစ်ခုကိုတီးခြားပြုလုပ်ခဲ့ကြပါတယ်တူနီရှားနိုင်ငံကဘာသာရေးအစွဲကင်းတဲ့ Popular Front Party ကလှုပ်ချန်ခံလိုက်ရတဲ့ခေါင်းဆောင်တဦးဖြစ်တဲ့မိုဟာမက်ဘရာမီရဲ့ဇာပနာအခမ်းအနားအပြီးမှာပဲစန္ဒပြပွဲတွေပေါ်ပေါက်ခဲ့တာလည်းဖြစ်ပါတယ်အတိုက်ခံခေါင်းဆောင်ကိုတော့လွန်ခဲ့တဲ့9လလောက်တုန်းကနိုင်ငံရေးသမားတဦးကိုပြစ်တက်ခဲ့တဲ့တနက်နဲ့ပဲပြီးခဲ့တဲ့ကြာသပတေးနေ့မှာအချက်ပေါင်း14ချက်ပြစ်ခတ်လှုပ်ချန်ခဲ့တာပါနိုင်ငံတော်အလံလွှမ်းခြုံလာတဲ့အခောင်းကိုတူနစ်မြို့ထဲတည်လာတဲ့ဇာပနာမှာလိုက်ပါလာတဲ့သူတချို့ကတော့အစိုးရစန့်ကျင်ရေးကြွေးကြော်တမ်းတွေကိုအော်ဟစ်ခဲ့ကြသလိုကွယ်လွန်သူအတိုက်ခံခေါင်းဆောင်ရဲ့ဓာတ်ပုံတွေကိုလည်းဝှေ့ယမ်းခဲ့ကြပါတယ်တူနီရှားအာဏာပိုင်တွေကတော့လှုပ်ကြံတပ်ဖြတ်မှုနဲ့ပတ်သက်လို့အယ်ခိုင်ဒါနဲ့ဆက်နွယ်တဲ့အစွန်းရောက်သမားတွေကိုအပြစ်ဖို့ထားတာဖြစ်ပါတယ်ရှင်